ရခိုင်ပြည်နယ်မှာအေးအေးလက်နက်ကင်ဖွဲ့တွေပေါ်ဆစ်စင်ရေးလုပ်နေတဲ့အကြောင်းတပ်မတော်ကကြီးညာလိုက်တဲ့အပေါ်ပြည်တွင်းပြည်ပလူ့အခွင့်အရေးအဖွဲ့တွေကစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါရခိုင်မြောက်ပိုင်းရသိတောင်မြို့နယ်ထဲမှာအေးအေးရခိုင်လက်နက်ကင်ဖွဲ့ရဲ့အကြမ်းဖက်လို့ရတဲ့ကိုနှိမ်နှင်းမဲ့စစ်စင်ရေးတွေဆင်နွှဲနေကြောင်းတပ်မတော်ကမနေ့ကတုန်းကပဲကြေညာလိုက်တဲ့အတွက်နောက်ဆက်တွဲလူခွန်ရေးပြဿနာတွေပေါ်ပေါက်လာမှဆိုရင်တဲ့သဘောထားတွေထွက်ပေါ်လာတာပါတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ကတော့အေးအေးအဖွဲ့ကဒေသတွင်းမှာခြေဆိုင်ပြီးအကြမ်းဖက်လှုပ်ရှားနေရတွေကိုရှင်းလင်းဖို့ရည်ရွယ်ချက်နဲ့စစ်စင်ရေးတွေလုပ်နေကြောင်းပြောဆိုထားတာပါဒါပေမဲ့လည်းနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robertson ကတော့ဒီပြောဆိုချက်ဟာလက်ခံနိုင်စရာမရှိဘူးလို့ပြောပါတယ်
The problem is that the Myanmar government is trying to come up with excuses.
ရခိုင်ပြည်နယ်ကရတားတွေပေါ်မြေလှစနစ်ချစ်တုံးမှုစင်ကြေးပေးနေရတွေကိုမြန်မာအစိုးရကလည်းအကကွယ်ပေးဖို့ကြိုးစားနေတာကပြဿနာပါ။ဒါကလက်ခံနိုင်စရာလည်းမဟုတ်ပါဘူး။တပ်မတော်ရဲ့ထုတ်ပြန်ချက်မှာတော့ AA အဖွဲ့ကပိတ်ဆို့ထားတဲ့စစ်သွေးရေးလမ်းကြောင်းတွေကိုရှင်းလင်းဖို့အရသာတွေကိုကယ်တင်ဖို့ရည်ရွယ်တဲ့စစ်စင်ရေးတွေအဖြစ်နဲ့လဲပြောဆိုထားပါတယ်။ဒါပေမဲ့လည်းစစ်စင်ရေးတွေကြောင့်အရသာတွေလုံခြုံမှုမရပဲလူ့အခွင့်အရေးချိုးဖောက်တာတွေနဲ့သာနောက်ဆက်တွဲကြုံနေရတာကိုစိုးရင်ကြောင်းညီမြချင်းမြန်မာဒရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။ဒီခိုင်းဒေတာမှာကျွန်တော်တို့လက်နက်ကင်ပြည်ပခန့်နဲ့ပတ်သက်လို့လက်ဆိုင်နဲ့လူ့အခွင့်အရေးချိုးဖောက်မှုကျွန်တော်တို့လည်းအရှိထားပြီးသားပါအခုလိုအခြေအနေမျိုးမှာကျွန်တော်ထိုးစစ်ဆင်မဲ့ဆိုတဲ့ကိစ္စကိုကြည့်တဲ့အခါမှာနောက်ထပ်ဒီစစ်ပွဲဆိုင်ရာပြိပခဆိုင်ရာလူခွေချုပ်ဖောက်မှုတွေထပ်မံပြီးတော့ဖြစ်လာနိုင်တယ်လို့ကျွန်တော်တို့စိုးရိမ်မိပါတယ
်ရသိတောင်မြို့နယ်မှာတပ်မတော်ကစစ်စင်ရေးတွေလုပ်မှဖြစ်တာကြောင့်ဒေသခံကြီးရွာရဲသားတွေဘေးလွတ်ရာတင်းရှောင်ဖို့မကြသေးခင်ကရခိုင်အစိုးရကညွှန်ကြားချက်ထုတ်ပြန်ရမှာပြည်တွင်းပြည်ပစိုးရိမ်တန်တွေထွက်ပေါ်လာခဲ့ပြီးနောက်ပြန်လဲရှုပ်သိမ်းခဲ့ပါတယ်။ဒါပေမဲ့လည်းညွှန်ကြားချက်ကြောင့်ထောင်သက်ချီရဲ့ဒေသခံတွေထွက်ပြေးတင်းရှောင်ခဲ့ကြသလိုတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေရပါ။လက်နက်ကင်ပဋိပက္ခတွေကြောင့်နောက်ဆက်တွဲဖြစ်ပေါ်လာမယ့်လူအခွင့်အရေးပြဿနာတွေဟာလက်တလော ICJ နိုင်ငံတကာတရားရုံးမှာအမှုရင်ဆိုင်နေရတဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာကပုံပြီးအာရုံစိုက်လာလိမ့်မယ်လို့လည်း HRW အဖွဲ့က Phil Robertson ကပြောပါတယ်
။ The reality is that abuses against civilians in Rakhine state will certainly come to the attention.
ဘာကြတိအချိန်နေမှာရခိုင်ပြည်နယ်ကရဲသားတွေပေါ်ကျူးလွန်တဲ့လုပ်ရည်တွေကိုနိုင်ငံတကာကအာရုံစိုက်လာမယ်ဆိုတာကတော့သိကြပါတယ်။အခုအချိန်မှာအချိန်တွေကိုအင်မတန်မှနီးနီးကပ်ကပ်စောင့်ကြည့်နေကြပါတယ်။ဒါကြောင့်လည်းရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တပ်မတော်အနေနဲ့တောင်းခံမှုရှိအောင်တောင်းဆိုမှုတွေလည်းဆက်ရှိနေမယ်ဆိုတာကတော့တန်တရားဖြစ်စရာမရှိပါဘူး။ရခိုင်ပြည်နယ်ကလက်နက်ကင်ပဋိပက္ခတွေကြောင့်ထောင်တောင်းချီရဲ့ဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြသလိုအရသားတွေထိခိုက်သေဆုံးမှုတွေဥပဒေမဲ့ဖမ်းဆီးမှုတွေနဲ့ဖမ်းဆီးခံရစဉ်သေဆုံးမှုတွေပေါ်မှာလည်းနိုင်ငံတကာနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကအာရုံစိုက်နေကြတာပါဒီလိုအခြေအနေမှာစစ်စင်ရေးတွေနဲ့အတူနောက်ဆက်တွဲလူ့အခွင့်အရေးချိုးဖောက်မှုတွေပြဿနာတွေပေါ်ပေါက်လာခဲ့မယ်ဆိုရင်နိုင်ငံတကာအာရုံစိုက်မှုတွေပိုအားကောင်းလာနိုင်တယ်လို့လည်းဦးအောင်မျိုးမင်းကသုံးသပ်ပါတယ်
ကိုရီးယားရှိပြည်သားနိုင်ငံတကာရဲ့အာရုံစိုက်မှုဟာအခုချုံ့ဆစ်နေမယ်ဆိုတဲ့အတွက်ကြောင့်မို့လို့ဒီထဲမှာတစ်ခုခုသာချက်ပြီးတော့မှားယွင်းမှုဖြစ်လာလို့ရှိရင်ပို့ပြီးတော့နိုင်ငံတကာရဲ့အာရုံစိုက်မှုကကြီးထွားလာပါလိမ့်မယ်
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်အသစ်ဖြစ်တဲ့ Thomas Andrews ကလည်းရခိုင်ပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေမှာလက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေရပေါ်ဆိုရင်ကြောင့်ဒီသတင်းပတ်ထဲမှာပဲလူ့အခွင့်အရေးကောင်စီမှပြောကြားခဲ့ရပါရခိုင်ပြည်နယ်မှာစီးရီးတင်းမာမှုတွေတိုးလာတာနဲ့မျှနောက်ဆက်တွဲလူ့အခွင့်အရေးချိုးဖောက်မှုတွေစာနာမှုအကူအညီပေးရေးဆိုင်ရာအကြက်တဲတွေကြုံရလာမှာကိုလည်းဆိုရင်ကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကမကြသေးခင်ကပဲပြောဆိုထားကြပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာပါ